ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်တွင်အရမပြုကျင့်တပ်ဖြတ်ခံရတဲ့စေတနာဝန်ထမ်းဆရာမ2ဦးအမှုကိုမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့အတွက်88မျိုးဆက်ငင်းညမ်းပွင့်လင်းလူအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်။ချိန်ထဲမှာပဲတပ်ဖြတ်ခံရသူတွေကိုကိုကျင်းစာကြောင်းပြသတဲ့အနေနဲ့မနက်ဖြန်မဟာဗန္ဓုလပန်းညံမှာပန်းစည်းပန်းငွေတွေလာရောက်ခြားထားဖို့ရန်ကုန်မြို့အမျိုးသမီးရေးဆောင်ရွက်သူတွေကပန်ကြားထားပါတယ်။အကြောင်းစုံကတော့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့ဒီတောင်းဆိုချက်ပန်ကြားချက်တွေကိုအမျိုးသမီးအဖွဲ့အစည်းတွေနဲ့88မျိုးဆက်ငင်းချိုင်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာ88မျိုးဆက်ငင်းပွင့်ကကိုမြအေးကအခုလိုတောင်းဆိုလိုက်ပါတယ
်။တရားမျှတမှုပဲ။ဒီကတောင်းဆိုလို့လား။ဒီပြစ်မှုကိုအမှန်တရားဖော်ထုတ်ပြီးတရားမျှတမှုလိုချင်တယ်။စစ်တပ်ကပဲလုပ်လို့တော့စစ်တပ်ကလုပ်လို့ကားရမယ်ဆိုတဲ့အာမျိုးလည်းကျွန်တော်မဖြစ်စေချင်ဘူးစစ်တပ်လုပ်တယ်မလုပ်ဘူးကျွန်တော်ပြောလက်နဲ့ကန်အဖွဲ့အစည်းအရပဲလုပ်လို့ကျွန်တော်အခုဒီပြောတာကအမျိုးသမီးတွေမတော်မတရားပြုကျင့်တဲ့သူဘယ်သူပဲဖြစ်ဖြစ်အနိုင်ရှိတဲ့သူဘယ်သူပဲဖြစ်ဖြစ်တရားစကားကိုပေါ်ထုတ်ပြီးပါတိုင်းပြည်မှာရှိတဲ့တိုင်းရင်းသားပြည်သူတွေထိခိုက်နေတာဆုံးဆုံးပြီးတဲ့ပတ်သက်ရင်အဓိကတောင်းဖို့ရှိဆုံးဒီအစိုးရနဲ့၎င်းရဲ့ရန်ရာဖြစ်တယ်အဲ့ဒီအတွက်ကြောင့်မို့ခဏလို့မှတာဝန်ရှိတယ်ခဏလို့ပေါ်ထုတ်ပြီးပါမှန်မှန်ကန်ကန်ဖြစ်ပ
ါဒီတက်ပြတ်မှုနဲ့ပတ်သက်ပြီးတိကျတဲ့လက်သက်တရားခံကိုမဖော်ထုတ်နိုင်သေးခင်မှာလူမှုကွန်ရက်ဆာမျက်နှာအတွင်တက်သိမ့်မရှိပဲစွပ်စွဲပြောဆိုတာတွေနောက်လူမျိုးရေးဆန်ဆန်တိုက်ခိုက်ပြောဆိုတာတွေကြောင့်နိုင်ငံရေးအရာဖြေရှင်းရမယ့်ပြဿနာတွေဟာလမ်းလွဲသွားမှာကိုလည်းစိုးရင်ကြောင့်ကိုမြအေးကထောက်ပြပြောဆိုပါတယ်ဒီလ16ရက်နေ့ညသကောင်အချိန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာကဆရာမနှစ်ယောက်ကိုအမည်မသိသူတွေကအာရမပြုကျင့်ပြီးတက်ဖြတ်သွားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဇာပနာကိုဒီလ23ရက်နေ့မြကြီးနားမြို့မှာကျင်းပမှာဖြစ်ပြီးဇာပနာအခမ်းအနားကျင်းပချိန်မှာရန်ကုန်မြို့မှာလည်းဝန်ထဲချောင်းပြသဖို့အတွက်မြန်မာနိုင်ငံအမျိုးသမီးအဖွဲ့များကွန်ရက်ကဒေါ်စုစနာလှလှဆိုးကအခုလိုပန်ကြားပါတယ်။
ဒီမနက်ခြံမနက်ပေါ့နော်9နာရီအပူပါချမဲ့အချိန်မှာတခါရဲပဲဒီဗန္ဓုလပန်းခြံရှေ့မှာဟိုကိုချင်းစာတဲ့လူတွေအားလုံးကနေပြီးတော့ကိုယ့်ရဲ့ဝန်ထဲချင်းအချိန်မှာတခုခုနော်ပန်းတပွင့်ပဲဖြစ်ဖြစ်ပန်းခွေပဲဖြစ်ဖြစ်ပန်းကြီးပဲဖြစ်ဖြစ်လာချဖို့အတွက်ကျမတို့လှုပ်ဆော်ထားပါတယ်လို့အဲ့ဒါတော့ဘယ်ဖွဲ့စည်းကနေလှုပ်တာဘယ်ဖွဲ့ကနေပြီးတော့ပါဝင်ပါလို့မဟုတ်ပဲねအားလုံးပြည်သူလူထုအားလုံးကိုပတ်ကြားတာဖြစ်ပါတယ်လို့
ဆရာမ2ဦးရဲ့ရုပ်အလောင်းကိုဒီလ21ရက်နေ့ကမူဆယ်မြို့ကနေမြကြီးနားမြို့ကိုတယ်ဆောင်ရမှာတော့လာရှုမန္တလေးစတဲ့မြို့ကြီးတွေမှာလူလူပြည်သက်ကထုံနဲ့ချီလာရောက်ပြီးစူဝေးစူတောင်းခဲ့ကြပါတယ်။မြကြီးနားမြို့ကန်တွေကတော့မြကြီးနားမြို့ကနေရှစ်မိုင်กว่าဝေးတဲ့မော်ဖောင်းကျေးရွာကနေတွားရောက်ကြိုဆိုပြီးခြေလျင်မြကြီးနားမြို့ကိုတည်ယူဖို့ပြင်ဆင်နေကြပါတယ်။လောလောဆယ်မှာတော့ဆရာမ2ဦးကိုတက်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်ဖို့အတွက်ပန်းဆိုင်ကျူကုန်းမြို့နယ်ခွဲကအုတ်ချိုရည်မှုမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်နဲ့မူဆယ်ကကချင်နှစ်ချင်းခရိုင်အသင်း KBC ကတာဝန်ရှိသူတွေပူးပေါင်းပြီးစစ်ဆေးဆောင်ရွက်နေပါတယ်။ဗုဒ္ဓဦးနေကတော့ဒေသခံရွာသားတွေနဲ့အခင်းဖြစ်ပွားတဲ့ကောင်းခါရွာအနီးမှာစခန်းချနေတဲ့ခမရ903ကတပ်မတော်သားတချို့ကိုခေါ်ယူစစ်ဆေးခဲ့ပါတယ်။